ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရာပြောင်းရေးအစီအစဉ်တွေရှိလာတဲ့စတင်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံကြားဒီကနေ့ပဲသဘောတူလိုက်ကြပါတယ်။မြန်မာအစိုးရကတော့ပြန်လည်လက်ခံရေးအဆင့်တင်ဖြစ်နေပြီလို့ဆိုပေမဲ့ဒုက္ခသည်တွေကြမှာတော့စိုးရိမ်မှုတွေလည်းရှိနေကြတာပါ။အဖြစ်အဆုံကတော့ဆက်သွယ်စုံစမ်းထားတဲ့မဆုမုံကပြောပြပေးပါပါ။
မင်္ဂလာဒေ့ရှ်နိုင်ငံမှာရောက်နေတဲ့တိမ့်ချီတဲ့ဒုက္ခသည်တွေကပထမတော့အဖြစ်နဲ့ရှေးလာလယ်မှာစတင်ပြီးတော့မြန်မာနိုင်ငံဘက်ကပြန်လည်လက်ခံသွားမယ့်အစီအစဉ်ကိုတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေဒီကနေ့ပဲကြေညာလိုက်ကြတာပါဒုက္ခသည်တွေကိုနေရက်ပြန်ရေးအစီအစဉ်နေနိုဝင်ဘာလနဲ့စတင်မယ့်အစီအစဉ်ကိုတော့ဒီကနေ့နိုင်ငံတာဝန်ရှိသူတွေဓာကာမြို့တော်မှာတွေ့ဆုံခဲ့ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနအတွင်းဝင်ရှာဟီဒေဟတ်ကအခုလိုပြောဆိုလိုက်တာပ
ါ We are looking forwardTo start the repatriation by mid-November.
Next month.
Mid-November. It is the first group.
First phase, we call it.
ရှင်းလာနိုဝင်ဘာလလယ်မှာစီစဉ်စဖို့ကျွန်တော်ညွှန်လင်းထားပါတယ်။ဒါကပထမအတော့ပါ။နိုင်ငံပူးတွဲလုပ်ငန်းအဖွဲ့အနေနဲ့ Cox's Bazaar ကိုတွားရောက်ပြီးရွှေကြိုင်နဲ့တွဲဆုံမှုလည်းရှိနေပါတယ်။အဲဒီမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်ခွာလာတဲ့သူတွေဘေးကင်းလုံခြုံမှုရှိရှိနေရက်ပြောင်းချဖို့လည်းတိုက်တွန်းသွားမှာပါ။
ပထမဦးဆုံးအကြိမ်ဖြစ်တဲ့ဒုက္ခသည်9000ကျော်ကိုနိုဝင်ဘာလ15ရက်နေ့ကနေစတင်လက်ခံသွားမှာဖြစ်ကြောင်းလဲဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်ဒီမှာဦးဆောင်နေသူတူဦးဖြစ်တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်။န
ော်နိုဝင်ဘာ15ရက်နေ့စမယ်လို့ကြားပါတယ်။ကျွန်တော်တို့ရှိနေဒီလိုဟိုးလုံးကပြီးသားတဲ့ဖြစ်ကောင်းတဲ့ဒိဋ္ဌိနဲ့အီးကြတဲ့ရှိခဲ့တယ်။ရှိခဲ့တာကိုဒီဒီကိစ္စနဲ့လိုက်တော့အဲ့ဒါကို verify လုပ်ပြီးတော့အဲ့ဒီအင်းကိုပြန်ပို့ပြီးအဲ့အဲ့ဒီအရပြန်ပို့ရဲလို့ကျွန်တော်တို့ယူထားတယ်ပေါ့နော်။ဆားရခါကျတော့ဒါစပြီးအချိန်ကြီးလာလို့မင်းတော့ပြေးရဖြစ်နေတယ်လို့ကျွန်တော်ပြောနေကြတာလေ။အဲ့အချိန်ကြီးဖြစ်ပါလေခင်ဗျာ
။အချိန်တော်ကြာကြက်ကြာနေခဲ့ပြီးနေရပြန်ရေးသဘောတူညီချက်ရရှိသွားခဲ့ပေမဲ့လို့ဒုက္ခသည်တွေကြားမှာတော့စိုးရိမ်မှုတွေကရှိနေစေဖြစ်ပါတယ်။ဒီအတွက်လည်းမြမကိုစလဲတွေမနေ့ပြန်ဒုက္ခသည်တွေကိုတွားရောက်တွေ့ဆုံရမှာတော့ဒုက္ခသည်တွေဘက်ကစိုးရိမ်မှုတွေနဲ့လိုလားချက်တွေကိုတင်ပြဖို့စီစဉ်ထားကြောင်းလဲဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအဒီဘာလူခါလီဒုက္ခသည်စခန်းဒီရိုဟီဂျာဒုက္ခသည်တူဦးဖြစ်တဲ့ဦးဤဇလန်ကပြောပါတယ်
မနက်ပြန်လူကြီးတွေနဲ့ကျွန်တော်မြန်မာပြည်ကလူကြီးတွေရောက်လာနေစီကိုရိုနာပိုးဆုံးတဲ့အချိန်မှာဒီကြမ်းမှာရှားလာတယ်ကျွန်တော်ကဒီမှာဆွဆောင်းနေကြပါခင်ဗျာကျွန်တော်ကဒီရတဲ့ကျွန်တော်နိုင်ငံသားဒင်းတော်ဆိုင်ရာပြည်ဝရရှိရေးငါဘေးကင်းလုံခြုံရတဲ့ကုလသမဂ္ဂအဲလုံခြုံရေးအစီအမံကြီးကျွန်တော်နိုင်ငံကြီးကိုပြန်လာရေးအော်မူလာကျေးရွာမှာကျွန်တော်ပြန်လည်နေတိုင်းကျွန်တော်တို့ပိုင်ဆိုင်ကျတဲ့ဟောစာဟူသမြတ်ပြန်လည်ရရှိရေးစသဖြင့်တော့ကျွန်တော်ကအဲ့လိုပြတာလေအချက်အလက်ရှိပါတယ်အဲ့ဒီအဲကောင်းစီကြားတိုင်းမမဆရာကလက်ခံဆောင်ရမယ်ဆိုရင်ကျွန်တော်ကတော့ဖို့အပြင်နေမှာအတူတူသူကဒီအချက်အလက်ကိုလက်မခံမှုရှိရင်ကျွန်တော်ကတော့ဖို့အပြင်မရှိပါဘူးခင်ဗျာ
ကုလသမဂ္ဂဘာဝင်တကယ်တကယ်အတိုင်းဝိုင်းကလည်းဒုက္ခသည်တွေအနေနဲ့ကိုယ်သဘောဆန္ဒနဲ့နေရရင်ကိုဂုဏ်သိက္ခာရှိရှိလုံလုံခြုံခြုံပြန်နိုင်ဖို့အရေးကြီးကြောင်းပြောဆိုထားကြတာပါမြမအစိုးရရဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်တရားချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကတော့ဒုက္ခသည်တွေနေရရင်ကိုပြန်နိုင်ရေးမြမနိုင်ငံဘက်ကအားလုံးကိုစီစဉ်ထားပြီးဖြစ်တယ်လို့ပြောပါတယ
်ကျွန်တော်ရုပ်သက်ပုံစံကကျွန်တော်နိုင်ငံတဘောတူချက်တိုင်းကိုတွန်းနေပါနိုင်ငံတော်ရုပ်သက်ဒီတိုင်းကတော့ပြောထားတဲ့ဒီတစ်ခါဤစခန်းတစ်ခုရဲ့အဲ့ဒီကံတခုပြီးရတယ်ကျွန်တော်ကလေအဲ့တော့လက်ထိုင်ရတော့ဒီနေ့အချိန်မပြီးရသုံးနာရီအချိန်တောင်းပြလို့ရတယ်ဒါကတခုရှိတယ်တော့ဖိတ်အောင်အဲ့တော့ဒီဟာပြီးလို့ရှိရင်ဒီ US piece of their origin is very big up သူဒီရေဘူးလေးညာနေဒီကြောင့်ဒီဟာမှာကျွန်တော်ကနေဒီ township နဲ့ village နဲ့လေ့လာရရှိတယ်အဲ့တော့အဲ့ဒီတိုင်းကိုကျွန်တော်စီစဉ်ထားရရှိတယ်ဘယ်လိုလုပ်ရအစီအစဉ်တိုင်းတွားရမယ်အစီအစဉ်တွေအဲ့ဒါတော့ catch for what program ဒီလိုလောကလေးရတယ်သူ့ရဲ့ဒီ၆ခုတဲ့ဒီစီလေးတက်ပြီးတယ်ဒါကြီးကြောင့်ရမှာခင်ဗျာအပြည့်ဝင်လာရင်ချက်ချင်းကြားတော့နေတိုင်းသွားလာအကုန်လုံးကတော့ဒါကလူရဲ့အပြည့်အစုံကြီးကဧကရီယာရီနဲ့ပြန်မထည့်ပြီးတော့ဒီကြီးလေကောင်းချင်းပြီးတော့ကားရီနဲ့ချင်းချင်းပြီးတော့အကုန်လုံးဒါရီရဲ့အရှင်မြတ်ပဲ။
ရခိုင်ပြောက်ပိုင်းမှာပြီးခဲ့တဲ့ဩဂုတ်လကုန်တဲ့လုံခြုံရေးကင်းစခန်းတွေကိုစီးတင်တိုက်ခိုက်ခဲ့တဲ့ ARSA အစိုးရအုပ်စုကိုမြမလုံခြုံရေးတပ်ဖွဲ့တွေကဒီလိုက်လံရှင်းလင်းရာကဒီရိုဟင်ဂျာတွေပေါ်လူခွေချိုးဖောက်မှုတွေဆူဆူဝါဝါကျူးလွန်ခဲ့ကြောင်းကုလသမဂ္ဂဘာဝေတကယ်တကာအတိုင်းဝိုင်းကဆွဆွဲထားကြပြီးတော့တိတ်ချီတဲ့ဒုက္ခသည်တွေအများဆုံးတွေရဲ့ပြန်တိုင်အောင်စီစဉ်ဖို့ကိုလည်းတိုက်တွန်းနေကြတာပါမြမအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အတိမတ်ပြုလက်မခံထားပေမဲ့လို့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အသိရှိနေကြောင်းလည်းပြောဆိုထားတာဖြစ်ပါတယ်ရှင်
မဆုမွန်တင်ပြတော်တာပါ